ဥတောင်းကြောင့်ခင်ဗျာအခုဒီချမ်းရေးတာတန်မြို့နယ်မှာပေါ့နော်ရှိတဲ့လူတို့ရဲ့ဘဝအခြေအနေအထွေထွေဘယ်လိုသုံးသပ်ပါဆိုရခင်ဗျာ
ကျွန်တော်တို့မြို့နယ်မှာတော့အလွာ9မြို့လောက်ရှိပါတယ်အလုံးစားသရာအဆင်ပြေပါတယ်အဆင်ပြေပါတယ်ဆိုတာကျွန်တော်တို့မြို့နယ်မှာစီးပွားရေးလုပ်ငန်းတွေရောအခြေခံလုပ်ငန်းတွေရောအလုံးအဆင်ပြေပါတယ်လုပ်ငန်းဆိုင်ဆောင်ရွက်တွေအလုံးအဆင်ပြေပါတယ်
ဟုတ်ကဲ့ဒါကတော့ရေဘူးကအခြေအနေပေါ့လေဒါပေမဲ့ထုံသံတိုင်းဆင်းရဲချမ်းသာမျိုးရှိကြတာဆိုတော့ဒီလိုပဲစာဝင်နေအစီအမပြတဲ့လူတွေရှိနိုင်နေလို့ကျွန်တော်ယူဆပါတယ်အဲ့တော့အခြေခံလူတန်းစားတွေအောင်မြင်ဖို့အစီအပြေဖို့အတွက်ကိုစောင့်ရဲနေတာများရှိရင် tip ကိုပြပါခင်ဗျာ
ဒေသဖွံ့ဖြိုးရေးအတွက်တော့ကျွန်တော်တို့ပူးပေါင်းပါဝင်ပြီးတော့ပြည်ထောင်စုတို့တော့အစီအစဉ်ကနေပြီးဆောင်ရဲတဲ့ကိစ္စတွေမှာအခြေခံလူတန်းစားတွေလိုအပ်တဲ့လမ်းတို့လမ်းပြုပြင်ခြင်းတို့လက်စစ်မီရရှိဖို့လိုအပ်ခြင်းတို့ကြမ်းမှရေးဆောင်ရှောက်မှုနောက်တိုင်းစေဝါကုသမှုခါမကူတာချင်းတို့မြို့သမီးများနဲ့ပတ်သက်တဲ့တာသချာဆောင်ရွက်မှုတို့နောက်ကျွန်တော်တို့သူတို့ရဲ့ခြေကလူန်းသားရဲ့လိုအပ်တဲ့လုပ်ငန်းပိုင်းဆိုင်ရာတွေမှာကျွန်တော်အတတ်နိုင်ဆုံးကူညီဆောင်ရွက်ပေးပါမယ
်။ဟုတ်ကဲ့အခုအဲ့တော့ရွက်ောက်ပွဲအတွက်မဲဆွယ်စီယုံနေတာရောဘယ်လိုအခြေအနေများရှိလဲခင်ဗျာ
။ကျွန်တော်တို့ကအခြားပါတီရဲ့အကောင်းဆုံးလည်းမပြောပါဘူး။ကျွန်တော်ပါတီရဲ့အကောင်းဆုံးလည်းမပြောဘဲနဲ့ကျွန်တော်တို့ပါတီမဲအောင်နိုင်ရေးအတွက်ကိုပဲအဓိကထားပြီးတော့မဲဆွယ်စီယုံပါတယ်။မဲဆွယ်စီယုံတဲ့နေရာမှာလည်းကျွန်တော်တို့တိုင်းတဲ့ဒိန်စင်းမမဲပေးဖို့မဲပေးနည်းစနစ်ကိုမဲအလီလင်းမရှိအောင်မဲအမှန်ပေးမဲ့သူပြည်သူတွေအများမဲမမှန်ကန်ပေးနိုင်အောင်မဲကျွန်တော်တို့ကွင်းစင်ပြီးဆောက်ရပြီးတော့ပြည်သူလူထုရဲ့လိုအပ်ချက်ပြည့်တဲ့တင်ပြချက်တွေကိုစွမ်းဆောင်နိုင်လို့ရသမျှကိုအစင်းတို့ကျွန်တော်စွမ်းဆောင်ပါတယ
်ပြည်သူတွေနဲ့ဘာကြောင့်လာမဲ့ရွေးကောက်ပွဲမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုမဲပေးတင်ပါတယ်လေခင်ဗ
ျကျွန်တော်ကြက်ခိုင်ဖွံ့ဖြိုးပါတီကဒေါတာဝင်ရေးသုံးပါကိုဦးထိပ်ထားပြီးတော့အမျိုးသားရေးမူဝါဒကိုကျွန်တော်တို့အထိပ်ပန်ဆင်ပြီးတော့ပြည်သူတွေရဲ့ဘဝတည်ငြိမ်အကျနဲ့ဒီမိုကရေစီနီးဟိုအောင်မြင်တဲ့မှန်ကန်တဲ့နည်းလမ်းကိုရောက်ဖို့တော့ကျွန်တော်တို့ငွေတွေကလည်းဆောက်ခဲ့ပါတယ်။ခဏလေးဒီမိုကရေစီအသွင်ကူးပြောင်းတဲ့နေရာမှာကျွန်တော်တို့ကမှန်ကန်တဲ့နည်းလမ်းနဲ့တရားမျှတမှုနဲ့မှန်ကန်တဲ့စနစ်သုံးသပ်ပြီးတော့ကျွန်တော်တို့ကဆောက်ရနေတာတွေ့ရကြောင်းကျွန်တော်တို့တော့ပြည်သူများလက်ခံလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။တောင်းကြောင့်ခင်ဗျာအခုလာမဲ့ရွေးကောက်ဝယ်ရလတ်ကိုဘယ်လိုညှော်လင့်ထားတယ်လဲဒါမှမဟုတ်ဘယ်လိုတွက်ချက်ထားပါတယ်ခင်ဗျာ
။ဆိုင်းသာမျိုးနဲ့အနေနဲ့ကတော့မျိုးနဲ့တမျိုးနဲ့လုံးနေတော့ကျွန်တော်ပြည်သူလွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးတိုင်းဒေသနဲ့လွတ်တော်ဆက်စပ်မှာကျွန်တော်တို့မျိုးနယ်ဒီနဲ့ကျွန်တော်တို့ကအသင်းကာလကလေးကလည်းကျွန်တော်တို့ကပြည်သူ့ကျိုးဆက်ဆက်တမန်ဆောင်ခဲ့ပါတယ်ခဏလေးကျွန်တော်တို့ကဆောင်ရမှာပါနောက်လဲဒါဆွဲဖို့ကျွန်တော်တနေ့တန်ချပြီးတော့ဒီပါတီကိုဒီအသင်းကိုဝင်လာခဲ့တာဒီပါတီဒီအသင်းကိုကျွန်တော်တို့ကြားကင်ဖွံ့ဖြိုးပါတီဟာချိုင်းတမ်းမျိုးနယ်အနေနဲ့လက်ဆက်နဲ့နေမြစ်တက်မှာလဲအောင်မြင်မယ်လို့ယုံကြည်ပါတယ်လက်ဆက်နိုင်မြင့်နှစ်ကိုလည်းအောင်မြင်မယ်လို့ယုံကြည်ပါတယ်
အဲ့တော့ရွေးကောက်ပွဲအမှန်ရာဂိုင်နှုတ်နဲ့ပြောမယ်ဆိုဆရာတို့ဘယ်လောက်ရာဂိုင်နှုတ်လောက်မဲရမယ်လို့မျှော်မှန်းပါတယ်ခင်ဗျာ
ကျွန်တော်တို့မျိုးနယ်အနေနဲ့ကတော့ကျွန်တော်တို့ရဲ့စူးစမ်းမှုရာရောအများပြည်သူရဲ့လက်ခံမှုရာဆိုကျွန်တော်တို့ခန့်မှန်းတာတော့လက်ဆက်နိုင်မြင့်တက်မှာလည်း60ရာဂိုင်နှုတ်ခန့်မှန်းထားပါတယ်လက်ဆက်နိုင်မြင့်နှစ်မှာလည်း60ရာဂိုင်နှုတ်ခန့်မှန်းထားပဲဒါကျွန်တော်တို့ခန့်မှန်းရထားချက်ဖြစ်ပါ
ဒီမဲဆန္ဒရှင်ပြည်သူတွေကိုပေါ့လေဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဒီကာလတစ်လျှောက်မှာဘယ်လိုဆောင်ရံရှောင်ရံဘယ်လိုပြုမှုသင့်တဲ့ဘယ်ဟာမျိုးကိုရှောင်ကျဉ်သင့်တဲ့အဲ့ဒါလေးလဲမိတ်ကြပေးပါခင်ဗျာ
။ဒါကျွန်တော်ရွေးကောက်ပွဲကာလမတိုင်ခင်ရောရွေးကောက်ပွဲအချိုကာလရောကျွန်တော်တို့တွေဟာပါတီဝင်တွေအလုံးကိုတင်တန်းများပို့ချထားပါတယ်။မဲအောင်နိုင်ဥပဒေပြုဖွဲ့ကလည်းတိုင်းစင်ခရိုင်စင်မှာရှိသလိုမျိုးနယ်များမှာလည်းဥပဒေပြုအဖွဲ့ရှိပါတယ်။တတ်မှတ်တဲ့ကော်မရှင်ဥပဒေနဲ့ညကြချက်အညီတတ်မှတ်တဲ့ဒီဇဲဥပဒေကိုလည်းမချိုးဖောက်ဘူးရောအစင်းစင်ပြောကြဖြစ်ကြောင်းသူတို့တွေကလည်းဥပဒေပေါင်းရမယ်လို့ပါတယ်မိသူကပဲဘယ်လိုပဲရန်စတိုင်ဖြစ်စေစောကလာစီဖြစ်စေကျွန်တော်တို့ဖွဲ့ရတော့အခြားပါတီတို့ရောစောကလာမဟုတ်ပါဘူးကျွန်တော်တို့ပြောလာခဲ့သူရှိတော့ကျွန်တော်တို့တွေကဘာမှပြန်မပြောဘဲနဲ့ဥပဒေလုံထုံးလို့နီးနေပဲတိကံခွင့်လွှတ်ပြီးတော့ပါတီအောင်နိုင်ရေးပဲရှေ့ရှုပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကိုငါတို့တတ်ဆန်းသမားဆောင်ရွက်မယ်ဆက်လက်လက်ဆောင်ရွက်မယ်မဲအောင်နိုင်ဖို့အတွက်ကိုတော့ဆက်ဆက်မပြတ်နေရောညပါအခုလည်းမတုံဆိုင်မရမယ်ဆိုကျွန်တော်တို့လည်းပြောကြထားတယ်ကျွန်တော်ကိုယ်လည်းအဲ့လိုဆောင်နေပါပြတ်တပ်ပြီးမှန်ကန်ပြီးတော့အောင်မြင်တဲ့ရုပ်ောက်ဝဲဖြစ်မယ်လို့ယုံကြည်ပါတယ
်ကျေးဇူးထူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းတင်ပြခွင့်ရတဲ့အတွက်ကျွန်တော်ပါတီရဲ့ကိုစားအားလုံးကျေးဇူးရတင်ပါတယ်